အမေရိကန်သမ္မတဘရက်ကိုဘာမာဟာသူ့ရဲ့အရှိတောင်အာရှခီးစဉ်အတွင်းမြန်မာနိုင်ငံကိုပါသွားဖို့စီစဉ်လာဟာမြန်မာနိုင်ငံနဲ့အိန္ဒိချင်းရှိတောင်အာရှနိုင်ငံတွေဟာသူ့ရဲ့သမ္မတဒုတိယတက်တန်းအတွင်းအရေးပါတဲ့အခန်းကဏ္ဍမှာရှိနေတဲ့အတွက်ဖြစ်တယ်လို့ရစ်ချာတက်ကတိုကဂုံတူးဆောင်ပါမောက်ခဂျိုးဆက်ဆီလ်ဗာစတိန်ကသုံးသပ်ပါတယ်။သမ္မတအနေနဲ့မြန်မာနိုင်ငံကိုသွားဖို့အခုလိုစီစဉ်လာဟာမြန်မာနိုင်ငံအတွက်ကောင်းတဲ့လက္ခဏာဖြစ်တယ်လို့လည်းဆိုပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလှိုင်ကပဲပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါသမ္မတအိုဘားမားအနေနဲ့လာမယ့်နိုဝင်ဘာလ18ရက်နေ့ကနေ20ရက်နေ့အထိထိုင်းမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကိုတရားဝင်တွားရောက်လက်ပတ်မှာဖြစ်တဲ့အကြောင်းသမ္မတအင်ဂျူရောကကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်လိုက်တာပါနိုဝင်ဘာလ6ရက်နေ့မှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာပူပူနွေ့နွေ့အနံ့ရပြီးမကြခင်ရက်ပိုင်းအတွင်းမှာအခုလိုမြန်မာနိုင်ငံအပါအဝင်အရှိတောင်အရှနိုင်ငံတွေကိုတွားရောက်လက်ပတ်တာဟာသူ့အစိုးရဒုတိယတက်တန်းအတွင်းဒီဒေတာဟာဘလောက်အရေးပါတယ်ဆိုတာကိုပြသလိုက်တာပဲလို့မြန်မာအရေးကျွမ်းကျင်သူလက်ဖြစ်Ragas Tekato ga Gondu Song Pamok kha le phit de Joseph Silverstein ga byo bare.
This indicates to me that Burma and the immediate Southeast Asian countries are high on his
Ja ga Myanmar နိုင်ငံနဲ့အိန္ဒိချင်းအရှေ့တောင်အာရှနိုင်ငံတွေဟာသူ့အတွက်အရေးပါတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုတာကိုပြသလိုက်တာပါပဲ။မြန်မာနိုင်ငံအပါအဝင်ဒီဒေတာတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေအပေါ်သူ့အနေနဲ့စိုးရင်ပူပန်မိတယ်သူ့ရဲ့ဒုတိယသမ္မတတက်တန်းအတွင်းဒီဒေတာအတွက်ဘလူမူဝါဒတွေချမှတ်လွတ်ဆောင်တင့်တယ်ဆိုတဲ့ဆုံးဖြတ်ချက်မချခင်အခြေအနေတွေကိုသူကိုယ်တိုင်မြင်တွေ့လို့တဲ့သဘောကိုပြလိုက်ကြလဲဖြစ်ပါတယ
်ဒါဟာမြန်မာနိုင်ငံနဲ့မြန်မာလူမျိုးတွေအတွက်အကျိုးဖြစ်ထွန်းစေမဲ့ခီးစဉ်အဖြစ်လဲပမောက်ခဆေဗာစတိုင်ကသုံးသပ်ပါတယ်
So on that score I think it is very good it's in of thePeople of Burma's favor that he is going to
America သမ္မတတယောက်အနေနဲ့မြန်မာနိုင်ငံကိုသွားပြီးခေါင်းဆောင်တွေအပါအဝင်မြန်မာနိုင်ငံသားတွေနဲ့တွေ့မယ်ဆွေးနွေးမယ်အခြေအနေတွေကိုကိုယ်တိုင်ကိုကြသွားရောက်လေ့လာမယ်ဆိုတာမြန်မာလူမျိုးတွေအတွက်အင်မတန်ကိုကောင်းပါတယ
်ဒီချိန်ထဲမှာပဲအာရှတိုက်အတွင်းမှာပြဿနာတွေအများအပြားဖြစ်နေတာကြောင့် American သမ္မတအနေနဲ့အခုလိုမြန်မာနိုင်ငံကိုသွားလည်လိုက်တာကြောင့်ဒေတာရင်းကတရုတ် American ဆက်ဆံရေးအိန္ဒိယ American ဆက်ဆံရေးတွေဘယ်လိုဖြစ်လာမလဲသမ္မတဥပမအနေနဲ့မြန်မာနိုင်ငံကိုသွားရဲဆိုတာအနာဂတ်မှာဘလို့မူဝါဒတွေချမှတ်တင်နေဆိုတာကိုလေ့လာဖို့အတွက်သွားရဲဆိုတာကိုသူတို့သဘောပေါက်ကြပါမလားဒါမှမဟုတ်မြန်မာနိုင်ငံကိုသွားတဲ့အစီအစဉ်ထဲမှာသူတို့မသိနိုင်တဲ့တခြားအကြောင်းအချက်တွေများရှိနေသလားဆိုတာကမေးခွန်းထုတ်စရာဖြစ်လာနိုင်တယ်လို့ဆိုပါတယ်အမေရိကန်သမ္မတတယောက်ကတနီယာယာကိုသွားပြီဆိုရင်အဲ့ဒီဒေတာအတွက်ရောအမေရိကန်အတွက်ပါအင်မတန်အရေးကြီးပါတယ်လို့ပါမောက်ခဆေဗာစတိုင်ကသုံးသပ်ပါတယ်
From my point of view, I think that when the President of the United States decides to go somewhere to see
the ကျွန်တော်အမြင်ရတော့ American သမ္မတကတိုင်းပြည်တစ်ခုကိုသွားပြီးအဓိကခေါင်းဆောင်တွေလူထုတွေနဲ့တွေ့ဆုံတယ်ဆိုတာက American အတွက်ရောအဲ့ဒီတိုင်းပြည်အတွက်ပါအင်မတန်အရေးကြီးပါတယ်။ဒါကြောင့်သူအခုလိုသွားမယ်ဆိုတဲ့အစီအစဉ်ကိုကျွန်တော်အပြည့်အဝထောက်ခံပါတယ်။အဲ့ဒီလိုခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးလိုက်မှလည်းနှစ်ဖက်စလုံးကရည်မှန်းချက်တစ်ခုတည်းကိုအတူတူဥတည်ပြီးလှုပ်ဆောင်နိုင်မဲ့မူဝါဒတွေကိုချမှတ်ကျင့်သုံးနိုင်မှာပါ။
အမေရိကန်နိုင်ငံဝါရှင်တန် DC အခြေစိုက်မြန်မာအရေးတက်ကြွလှှရှားသူဦးတမောင်တော်ကတော့သမ္မတအိုဘားမားမြန်မာပြည်သွားမဲ့ခီးစဉ်အပေါ်အားတက်မိသလိုတစ်ဖက်မှာစိုးရိမ်ပူပန်မှုတွေလည်းဖြစ်မိတယ်လို့ပြောပါတယ်။အမ
ေရိကန်သမ္မတအိုဘားမားမြန်မာပြည်သွားမယ်ဆိုတာကိုကျွန်တော်တို့ရှားတော့အားတက်စရာဖြစ်တယ်လို့တချိန်ထဲမှာလည်းစိုးရိမ်စရာတွေလည်းရှိပါတယ်။အညာအတက်ဆရာရှိလဲဆိုတော့ဟိုပမာပြရပါပဲဖြစ်ဖြစ်ချပြီးတော့ပြောင်းလဲမှုကိုပြရတယ်ဆိုရင်လည်းဒီမိုကရေစီပြည်ပပေါ်ကတော့မဖြစ်သေးပါဘူး။ဟိုဘာမှနေနေရတယ်သူ့ရဲ့ foreign policy achievement ပေါ့သူနိုင်ငံရေး policy မှာသူ့ရဲ့အောင်မြင်မှုတစ်ခုအနေနဲ့ပမာသူပေါ်ရင်ဝီအမြဲပြောနေရှိရတူတူ။ဒါမဲ့တချိန်ထဲမှာကျွန်တော်တို့စိုးရင်တော့မှလည်းအားလုံးသိတဲ့အတိုင်းမျိုးတွေကတော့နည်းနည်းပေါ်ဒီတတရရပြီမယ်နေပြီမှာတော့သူကဒီကချင်ပြည်နယ်တို့ဘာလို့ဆိုတဲ့ဆက်ပြီးတော့သူဒုက္ခရောက်နေတာရှိတယ်။နောက်ရခိုင်ပြည်နယ်မှာလည်းဒီတိုင်းပဲ
။သမ္မတဥပမာအနေနဲ့မြန်မာနဲ့ထိုင်းနိုင်ငံတွေကိုတီးခြားသွားရောက်ပြီးရင်ကမ္ဘောဒီးယားနိုင်ငံမှာကျင်းပမယ့်အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပြီးတော့အာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။သမ္မတအနေနဲ့မြန်မာနိုင်ငံကိုသွားတဲ့အခါရန်ကုန်မြို့ကိုသွားမယ်လို့အင်ဂျူရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပေမဲ့လည်းနေပြည်တော်ကိုသွားမသွားဆိုတာတော့အခုချိန်ထိမသိရသေးပါဘူး။ဒီခီးစဉ်အတွင်းမှာမြန်မာသမ္မတဦးသိန်းစိန်နဲ့အတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်အပါအဝင်လူထုအခြေပြုလူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံမယ်ဆိုတာကိုကြေညာချက်ထဲမှာဖော်ပြထားပါတယ်။သမ္မတရဲ့ခီးစဉ်နဲ့ဆိုင်တဲ့အသေးစိတ်အချက်အလက်တွေကိုတော့မကြခင်ထုတ်ပြန်ပေးသွားမယ်လို့သမ္မတအင်မီရောကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။